မြန်မာနိုင်ငံမှာလက်တလောတရင်ပတ်တွေအတွင်းအကြမ်းဖက်မှုတွေတိုးလာပြီးတော့ရပ်သားအများအပြားတိုက်ဆုံခဲ့ရတဲ့အပေါ်ကုလသမဂ္ဂကအပြင်းထန်ဆုံးပြစ်တင်ရှုံချလိုက်ပါတယ
် We condemn in the strongest terms the escalation of violence that has led to heavy civilian casualties in the country in recent weeks
စစ်ခိုင်းပြည်နယ်မောင်တော်နဲ့ရှမ်းပြည်နယ်လာရှိုးတို့မှာပေါ်ပေါက်နေတဲ့တိုက်ပွဲတွေကနေတင်းရှောင်မှုကြိုးပမ်းကြတဲ့ရပ်သားတွေတပ်ဖြတ်ခံနေကြရတယ်ဆိုတဲ့စိုးရိမ်စရာသတင်းတွေကြားနေရပြီးဒီဖြစ်ရပ်တွေဟာပြင်းထန်လာတဲ့ပဋိပက္ခတွေကြားစိုးရိမ်စရာအလွန်ကောင်းတဲ့အခြေအနေတရဖြစ်သလိုတန်းနဲ့ချီတဲ့ပြည်သူတွေဟာစစ်ပွဲကြားကအမြင့်စားပင်ဖြစ်ကြရတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ယုံလက်ထောက်ပြောခွင့်ရဖာရန်ဟတ်ကသိစသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါရပ်သားပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းတွေကိုကာကွယ်ရမယ်ဆိုတဲ့အပြည့်ပြည့်ဆိုင်ရာလူ့အခွင့်အရေးဥပဒေကိုပဋိပက္ခမှာပတ်ဝန်းပတ်သက်သူအားလုံးလေးစားလိုက်နာကြဖို့လဲကုလကတိုက်တွန်းသွားပါတယ်။လူသားချင်းစာနာမှုအကူအညီတွေကိုပေးကင်းစွာပေးပို့နိုင်အောင်အရေးတကြီးခွင့်ပြုပေးတဲ့လို့လဲပြောခွင့်ရသူကတိုက်တွန်းတောင်းဆိုသွားပါတယ်။မြန်မာနိုင်ငံတွင်မှာစီးပိပခါတွေကြောင့်အချိန်နည်းတွေပုံမဆိုးဝါးလာနေတဲ့အတွက်ကလေးငယ်6တန်းအပဝင်လူသားချင်းစာနာမှုအကူအညီလိုအပ်သူက 18.6 တန်းရှိတယ်လို့လဲပြောခွင့်ရသူကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အကူအညီတွေအဲ့ဒီလောက်ထိလိုအပ်နေပေမဲ့လို့2024လူသားချင်းစာနာထောက်ထားမှုလိုအပ်ချက်နဲ့တုံ့ပြန်ရေးစီမံချက်အတွက်လိုအပ်နေတဲ့ရမုံငွေဒေါ်လာ964တန်းမှာ214တန်းသာရရှိထားတယ်လို့လည်းပြောကြားသွားပါတယ်